တရုတ်အစိုးရရဲ့အာရှပစိဖိတ်ရေးရအထူးကိုယ်စားလှယ်မစ္စတာဆွန်ကော်ရှင်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်လေးဘွဲ့ဖြစ်တဲ့ KIO ကချင်လူမျိုးရေးအဖွဲ့ AA ရခိုင်တပ်မတော် TNLA တအန်းပလောင်လူမျိုးရေးအဖွဲ့ MNDAA ကိုကန့်အဖွဲ့ကထိတ်တန်းခေါင်းဆောင်တွေဇန်နဝါရီလ17ရက်မနေ့က KIO ဌာနချုပ်လိုင်စာမှာတွေ့ဆုံခဲ့ကြပါတယ်တရုတ်ကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ကခေါင်းဆောင်တွေတီးခြားစီတွေ့ဆုံခဲ့ကြတာဖြစ်ပြီးAA နဲ့တွေ့ဆုံရမှာတော့ဇန်နဝါရီလ4ရက်နေ့ကနေသားဆောင်ရဲကင်းတွေကိုတိုက်ခိုက်ခဲ့တဲ့ကိစ္စနဲ့ရခိုင်ပြည်ငြိမ်းချမ်းရေးကိစ္စရပ်တွေကိုဆွေးနွေးခဲ့တဲ့အကြောင်းအဖွဲ့ရဲ့ပြောခွင့်ရသူခိုင်တုခါကပြောပါတယ်
။ဒီတော့သူကိုယ်စားလှယ်မစ္စတာဆောင်ကိုရှာဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ပေါ့နော်။ကျွန်တော်တို့ခိုင်တမ်းလို့ခေါ်တော့ဒီကျွန်တော်တို့ဗိုလ်ချုပ်ဆောင်ရနိုင်ဦးဆောင်ပြီးတော့တွေ့တယ်အဲ့ဒီမှာဒေါက်တာညိုထောင်းအောင်လေးပါတယ်။နောက်ဗိုလ်ကြီးကျော်ဟန်လေးပါတယ်။အဓိကဆွေးနွေးတဲ့ကိစ္စကတော့ကျွန်တော်တို့ရခိုင်ဆန်းပါလက်ရှိဒီဖြစ်ခဲ့တဲ့ဇန်နဝါရီလ4ရက်နေ့ဖြစ်စဉ်အဲ့ဒီဥစ္စာကိစ္စလေးသူတို့သိချင်တာလေးတွေနေတယ်ကျွန်တော်တို့ဘက်ကလည်းပြန်ပြီးတော့ဒီရရှင်းပြလိုက်တာပေါ့နောက်ဒီရခိုင်ဘက်ကြီးရဲ့ကိစ္စကိုလက်ရှိဖြစ်နေတဲ့ဒီတိုက်ပွဲတွေကိုဘယ်လိုရပ်စေနိုင်မလဲဆိုတဲ့အကောင်းဆုံးနည်းလမ်းတွေကိုသင်ကြားပြီးတော့အပြန်လာဆွေးနွေးကြတာပေါ့ဗျာ
တရုတ်ကိုယ်စားလှယ်ဘက်ကမြန်မာနိုင်ငံငြိမ်းချမ်းရေးနဲ့တရုတ်နယ်ဆက်ငြိမ်းချမ်းရေးအတွက်အားစိုက်ဆွေးနွေးကြဖို့နိုင်ငံငြိမ်းချမ်းရေးအတွက်တစ်နှစ်နှစ်ကြိမ်ဆွေးနွေးရုံနဲ့အောင်မြင်မှာမဟုတ်ပဲဆွေးနွေးတဲ့အခါမှာလည်းစစ်ရှိလက်ရှိဆွေးနွေးကြဖို့ပြောဆိုခဲ့တယ်လို့ဆိုပါတယ်။ဒီတော့တွင်မှာပဲ AA အဖွဲ့ရဲ့သတင်းထုတ်ပြန်တဲ့ Facebook စာမျက်နှာနဲ့ AA ထိပ်ပိုင်းခေါင်းဆောင်တွေရဲ့အကောင့်တွေကို Facebook ကမနေ့ကဖျက်သိမ်းလိုက်တယ်လို့လည်းသိရပါတယ်။ဒါနဲ့ပတ်သက်ပြီး AA အဖွဲ့ရဲ့ပြောခွင့်ရသူခိုင်တုခါက
ဒီနေ့မှာကျွန်တော်တို့ရဲ့ဒီ Army ရဲ့ Facebook အကောင့်နောက်ပြီးတော့ဒီကျွန်တော်တို့ဒီဒေါက်တာညိုထောင်းအောင်ရဲ့အကောင့်ရဲ့နောက်ဒီ AA ရဲ့ website ကိုနောက်ပြီးတော့ဒီကျွန်တော်ခိုင်တုခါရဲ့အကောင့်ပေါ့နော်အဲ့ဒါတွေအကုန်လုံးတိုက်ခိုက်ခံရတာပေါ့ဗျာကျွန်တော်တို့ထင်တာတော့ဒါမတမာတူလူလူစုကဒီရွှေရှဲကြီးကြီးနဲ့ကျွန်တော်တို့ကိုဒါတိုက်ခိုက်တာလို့ကျွန်တော်တို့အဲ့လိုပဲနားလေတယ်ဗျ Facebook ကနေပိုက်တာမဟုတ်ဘူးကျွန်တော်တို့အကောင့်တွေကိုဒီဟိုဟက်ကာတွေရဲ့တိုက်ခိုက်ပြီးတော့လူယူခြင်းခံရတာပြောမယ်ဆိုရင်ကြာကာလမှာတော့နော်ကျွန်တော်တို့ရဲ့အကောင့်တွေတိုက်ခိုက်တဲ့သူတွေရဲ့လက်ထဲမှာရှိနေတဲ့အချိန်မှာတော့နော်ဒီရက်ပိုင်းမှာကျွန်တော်တို့ဘက်ကပြန်ပြီးတော့ဟိုမထောက်ပြမရှင်းပေါ့ဗျာနော်ကျွန်တော်တို့ရဲ့ဒီအရင်အကောင့်အဟောင်းတွေကနေပြီးတော့ရေးသားထုတ်ဝေလာတဲ့ဘေဟာမဆိုတာကျွန်တော်တို့လောက်တာမဟုတ်ဘူးဆိုတာတော့ဒါကျွန်တော်တို့ပြည်သူကိုအသိပေးတတ်ချင်တာပေါ့
တစ်ဆက်တည်းမှာပဲ AA အဖွဲ့နဲ့အာဆာအဖွဲ့တို့ပြီးခဲ့တဲ့နှစ်ဇူလိုင်လအတွင်းကဘင်္ဂလားဒေ့ရှ်နိုင်ငံမှာတွေ့ဆုံခဲ့ကြပြီးအာဆာနဲ့ AA ကြားလှုပ်ရှားမဲ့နယ်မြေခွဲခြားသတ်မှတ်တာတွေရှိခဲ့တယ်လို့နိုင်ငံတော်သမ္မတရုံးရဲ့ပြောခွင့်ရသူကဇန်နဝါရီလ10ရက်နေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာနဲ့ပတ်သက်ပြီး RFA ကမေးမြန်းခဲ့ပါတယ်
။အဲ့လိုလုံးဝမရှိဘူးကြာနော်ကျွန်တော်တို့ကအာဆာနဲ့လုံးဝပတ်သက်မှုမရှိဘူး။ဒါဆက်တယ်မှကျွန်တော်တို့လုံးကြာအကြောင်းမရှိဘူး။အဲ့ဒီဥစ္စာကလုံးကြံပြီးတော့ကျွန်တော်တို့ကိုဆက်ဆွဲတိုက်ခိုက်နေတာဖြစ်တယ်။အဲ့လိုမျိုးမဟုတ်မဟာဒါလုံးကြံတိုက်ခိုက်လိုက်လို့ရခိုင်တမတို့ပေါ်မှာရခိုင်ပြည်သူရဲ့ယုံကြည်မှုကကျော်ကျသွားမှာမဟုတ်ဘူးနော်။ပို့ပြီးတော့မှထောက်ခံမှုကများလာမယ်။အဲ့လိုမျိုးမတရားမှုတွေရှိနေလို့ပဲကျွန်တော်တို့ကတုံ့ပြန်ဖို့အတွက်ရခိုင်တမတို့ဆိုတာပို့လာတာ။တစ်ဖက်နဲ့တစ်ဖက်နေပြီးတော့ဘလို့မျိုးငင်းကြအောင်အပေးယူလုပ်ပြီးတော့ဒါငင်းကြရေးကိုတိောက်ကြမလဲဆိုတဲ့ဥစ္စာကိုပဲသူတို့ပဲကစဉ်းစားဖို့တင့်တယ်။ဒါမဲ့အဲ့လိုမစင်းရဘဲနဲ့ဒါအပြည့်ရှင်ရဲ့အပြုတ်တည်းကြီးလူမျိုးရဲ့မုန်းတီးတဲ့ပုံစံမျိုးနဲ့နော်ဒုသက်တကြီးနဲ့နေပြီးတော့သူတို့ဘက်ကအဲ့လိုမျိုးလုံးနေတယ်ဆိုလို့ရှိရင်တော့ဒါဖြေရှင်းလို့မရနိုင်တဲ့နော်ယုံကြည်မှုတည်ဆောက်လို့မရနိုင်တဲ့အနေအထားမျိုးတွေအများကြီးရောက်သွားနိုင်တယ
်။ပြီးခဲ့တဲ့ဒီဇင်ဘာ27ရက်နေ့ကတက်မတော်ကရှမ်းပြည်နယ်နဲ့ကချင်ပြည်နယ်အတွင်းကစစ်ဌာနချုပ်နယ်မြေ၅ခုမှာလာမယ့်ဧပြီလကုန်ထိ၄လကျော်ကြာစစ်စီရေးလှုပ်ရှားမှုတွေကိုရပ်ဆိုင်းမှာဖြစ်ပြီးအပြည့်ရဲ့လက်မှတ်ရေးထိုးဖို့ကြံနေသေးတဲ့အဖွဲ့တွေနဲ့တဖွဲ့ချင်းစီတွေ့ဆုံဆွေးနွေးသွားမယ်လို့ကြေညာခဲ့ပါဗျ။အဲ့ဒီလိုကြေညာခဲ့ပေမဲ့အစိုးရဘက်ကဆွေးနွေးပွဲနဲ့ပတ်သက်ပြီးကန့်လန့်လာတာအခုထိမရှိသေးတယ်လို့တချို့နေရာတွေမှာမြတ်မတ်တက်မရောနဲ့ AA ရဲ့တိုက်ပွဲတွေနေ့စဉ်ဆက်တိုက်ဆိုသလိုအခုချိန်ထိဖြစ်ပွားနေတယ်လို့ AA ရဲ့ပြောခွင့်ရသူခိုင်တုခါကပြောပါတယ်ရှင်။